ရှမ်းပြည်နယ်မြောက်ပိုင်းနှမ်ခမ်းမြို့နယ်ကောင်းဝိုင်းရွာမှာအခြေပြုနေတဲ့ TNLA တအောင်းပလောင်တပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားဒီကနေ့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသား၄ဦးထိခိုက်ဒဏ်ရာရှိခဲ့ပါတယ်။ထိခိုက်ဒဏ်ရာသူတွေကိုနှမ်ခမ်းမြို့ဆေးရုံမှာဆေးကုသမှုခံယူနေတယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်နယ်အပြင်ကချင်ပြည်နယ်နမ်တီးဒေသကစုံရွာကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေကိုတော့ထိုင်းအခြေဆိုင် VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအင်ကဆက်သွယ်မြင့်မြင့်ပြီးသတင်းပေးပို့ထားပါတယ်ရှင်။
ဒီမနေ့9နာရီခန့်မှာတမတော်ကနေထိုးစစ်ဆင်လာလို့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ကောင်းဝင်းရွာမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်တွေကိုတော့တမ်းပလောင်တပ်ဖွဲ့ TNLA ပြန်ကြားရေးရာရှိဘူမှုတိုက်ကြော်ကအခုလိုပြောပါတယ်
။နန်းခမ်းမြို့နယ်ကောင်းဝင်းကြီးရွာမှာဖြစ်ပွားတာဖြစ်တယ်။တိုက်ပွဲကတော့ဒေါ်လေးပြင်းထန်တယ်။ဒီတိုက်ပွဲကရှင်းလာတော့ပြီးဒီမနေ့လည်းမြန်မာတပ်တော်ကနန်းခမ်းမြို့မှာရှိတဲ့တပ်စခန်းကိုဝန်လူကြီးကအဲကောင်းဝင်းတို့ကြီးရွာမျိုးတွေကိုလည်းလည်းကြီးကြီးခဏလေးရှိတယ်။အဲလိုကြီးတဲ့တည်းဒီအရတားလေးရောက်ထူတာမနေ့ကနေစမှာဒီမှာတမတော်ဆင်အားလိုရင်းနဲ့ဒီသူစစ်တလာတယ်။အမျိုးတလာတဲ့အတွက်ဒီတရားစင်တက်ပေါ်ချပါတော့
။ဒီတိုက်ပွဲအတွင်းနှစ်ဖက်ထိခိုက်မှုအခြေအနေကိုတော့အတိမပြုတ်နိုင်သေးဘူးလို့ဘူမှုတိုက်ကြော်ကဆိုပါတယ်။တိုက်ပွဲအတွင်းကောင်းဝမ်းကျေးရွာနေကလေးငယ်တူအမျိုးသမီးတူနဲ့မျိုးသားနှုတို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရှိတဲ့သူတွေနန်းခမ်းဆေးရုံမှာဆေးကုသခံရတာဖြစ်ပြီးသူတို့ရဲ့အခြေအနေကိုတော့ကိုယ်ဆိုင်သွားရောက်ကြည့်ရှုခဲ့တဲ့နန်းခမ်းမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးအေးမောင်ကအခုလိုပြောပါတယ်။
တိုက်ပွဲငယ်ရင်စတိပြလာငါလည်းနဲ့ကြီးရကြလာတော့ဟိုအဲ့အိမ်ကမိသားစုသုံးယောက်စလုံးထိခိုက်ထိသွားတာပေါ့နော်ကလေးငယ်ကြတော့သူ့ခြေတော့မှာသူတို့ကမခွဲသေးဘူးဗျသူတို့ကအဲ့ထဲမှာအထံရှိမရှိသူတို့စစ်ဆေးကြည့်အောင်မယ်ဒီသားမိသုံးယောက်တော့စိတ်တော့စိုးရင်ဆရာအကြောင်းတော့မရှိဘူးအဲ့ဒီနည်းနည်းအသက်ကြီးတဲ့ပုဂ္ဂိုလ်29နှစ်ပေါ့အဲအဲ့ဒီပုဂ္ဂိုလ်ကြတော့ရင်မမထိတယ်အဲ့ဒါနည်းနည်းတော့စိုးရင်ရတော့ဗျာနော်အဲ့ဒီတန်ရတဲ့ယူတဲ့လူကအခုနန့်ခမ်းမြို့ကရင်တရားဆန်ဆေးရုံမှာသေဝါကုသနေပါလေ
။ထိခိုက်တန်ရရသူ၄ဦးနဲ့ကတန်ရချင်းနေစိုးရင်ရတဲ့ကိုအောင်သိန်းကိုခွဲစိတ်ကုသပြီးစီလို့စိုးရင်စရာမရှိတော့ကြောင်းကိုအောင်သိန်းရဲ့ညီမဖြစ်သူမအေးလွေကပြောပါရယ်
။ပုံကြီးကြပြီးတော့ဖြစ်တာ။ဘသူ့ပုံလဲတော့အချိန်ကတော့မရှိနိုင်ဘူး။အပေါင်းကြီးတော့တိတ်ချတယ်။အပေါင်းသိန်းကတော့၃၀၀ရှိရပါတော့။ဒီထဲမှာချီတယ်။ဒီပိုက်သားမှာနိုင်ချက်ရှိရယ်။ခေါ်တော့ခွင့်ရှိပြီစိတ်တော့မစိုးရင်ရတော့လို့ပြောရမှာပေါ့
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြမတပ်မတော်နဲ့တအားမလောင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေသလိုဖြစ်ပွားတဲ့တိုက်ပွဲတွေတွင်အရတားတွေထိခိုက်မှုဖမ်းဆီးခံရမှုဖြစ်စဉ်တွေလည်းဖြစ်ပွားနေပါတယ်ဒေသခံပြည်သူတွေအနေနဲ့နှစ်ဖက်စလုံးတိုက်ပွဲရပ်တန့်ပြီးငြင်းချမ်းရေးသွဲနိုင်ငံရေးစကားဝိုင်းမှာဆွေးနွေးကြဖို့စံနှုန်းရှိနေတယ်လို့ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအေးမောင်ကပြောပါတယ်
ပြည်သူလူထုတော့ငြင်းချမ်းရေးတော့ဖြစ်စေချင်တာပေါ့ဗျာပြီးတော့ဒီလိုစပက်နဲ့စပက်ပြေပကဖြစ်နေတော့ခံရတော့ပြည်သူလူထုတွေပဲလေနော်ပြည်သူလူထုကလည်းအခုကကြီးလန့်စာစားနေရတဲ့ဘဝလေးရောက်တယ်ဘယ်ကိုအားကိုးရမှန်းလည်းမသိဘူးဘယ်ထွက်ပြေးရမှန်းလည်းမသိဘူးဖြစ်လိုက်လို့ရှိရင်ကြီးစာနာတော့ခံရရွာထက်ကြတာပဲအကောင်းဆုံးတော့ငြင်းချမ်းရေးစကားဝိုင်းမှာနှစ်ဖက်စလုံးစကားပြောစေချင်တာပေါ့ဗျာအဲ့ဒါပြည်သူလူထုရဲ့ဆန္ဒတွေပါငြင်းနဲ့ငြင်းချမ်းဖြစ်ပါပြီငြင်းချမ်းရေးရောင်ချီကိုပဲမျော်လင့်တောင်းတနေကြပါတယ်
သာပြင်းကချင်းမြင်းနဲ့မိုးကောင်းမြို့နဲ့နမ်မတိဒေတာဘက်မှာလဲကရန်ဦးကချင်းလွတ်လပ်ရေးဖွဲ့နဲ့တပ်မတော်တို့ကြားတရက်ပိုင်းမှာဖြစ်ပွားတဲ့ပြိပခတ်တွင်ကစုတ်ရွာသားထောင်ဝန်နိုင်ခန့်ကလဲနမ်မတိပါတာရေးတင်းတော်ကျောင်းတွေမှာစစ်ဘေးတင်းချောင်နေရပါတယ်ကစုတ်ရွာသားစစ်ဆောင်တွေရဲ့နောက်ဆုံးအချိန်တွေကိုတော့နမ်မတိခရိယာတင်းတာဝန်ရှိသူဆရာတော်မတ်ကအခုလိုပြောပါတယ်
ကစုံမာတော့နှစ်ဖက်ကစစ်ပွဲရတော့လောလောဆယ်ဆယ်မရှိတော့ဘူးဒါမဲ့လာရဟိုဘက်ဒီဘက်မှာမင်းရင်ဖားချရလို့အဲ့လိုရှားရတာပဲဒီစစ်ကြေးအခြေအနေရတဲ့ဒီမှာလူအယောက်တစ်ထောင်ကြီးမှတော့ရောက်ရှိခဲ့ပြီဒီပြန်ပေါ်တော့အဆင်ပြေသေးဘူးလောလောဆယ်ဆယ
်ဩဂုတ်လ7ရက်နေ့မှာမိုးကောင်းမြို့နယ်နမ်မတိဒေသကစုတ်ရွာတင်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးထောင်နဲ့ချီတဲ့ကြေးရွာသားတွေနမ်မတိပါတာရေးကျောင်းတွေမှာတင်းချံခုလုံနေကြရတာပါဒီပြစ်ခတ်မှုမှာရသားတွေလူဦးထက်မနည်းထိခိုက်ဒိဆုံးမှုတွေရှိနေတယ်လို့သတင်းတွေပေါ်ထွက်နေပေမဲ့လည်းတခြားအတည်ပြုချက်မရရှိသေးပါဘူးလက်ရှိမြန်မာအစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဖော်ဆောင်နိုင်ရေးအတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွဲဆုံဆွေးနွေးဖို့ကြိုးပမ်းဆောင်ရွက်နေပေမဲ့လည်း TNL တားမလောင်တပ်ဖွဲ့ရခိုင်တပ်မတော် AA ကုကတ်တပ်ဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့ကတော့ကန့်သတ်ခံရဆဲချင်နေမှာရှိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့UNSC ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဆွေးနွေးရေးဖွဲ့တို့တွဲဆုံမှုမှာအစိုးရတပ်မတော်ကနေတနင်္ဂနွေလို့အပြစ်ခရဆဲကြောင်းစတင်ကြေညာဖို့အပါအဝင်အချက်၄ချက်ကိုသဘောတူညီမှုရရှိခဲ့ပေမဲ့တိုင်းဒေသတွေမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေဆဲလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ကွန်းအင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်